မကွေးတိုင်းဒေသကြီးမင်းမှုခရိုင်ပွင့်ပြူမြို့နယ်အပိုင်းပသိမ်မုံရွာလမ်းပေါ်မှာရှိတဲ့မဲသလီကျိုးသဒ္ဓထိပ်မှာဇွန်လ22ရက်ဗုဒ္ဓဟူးနေ့မနေ့လင်းရကြီးအချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်နဲ့စစ်ကောင်စီတို့အပြန်အလှန်တိုက်ခတ်မှုတွေဖြစ်ပွားခဲ့တာပါဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်စီးနင်းလာတဲ့ကားကိုစစ်ကောင်စီကတားမြစ်စစ်ဆေးရာကနေတိုက်ပွဲဆက်တယ်ဖြစ်ပွားခဲ့တာပါတိုက်ပွဲမှာဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်10ဦးထက်မနည်းသေဆုံးခဲ့တယ်လို့စစ်ကောင်စီဘက်ကလည်း2ဦးသေဆုံးခဲ့ပါတယ်ဒီအချိန်နဲ့ပတ်သက်လို့မကွေးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပြပါတယ
်ဖြစ်စဉ်ကမနေ့၄နာရီခွဲဝင်းကျင်ပေါ်တော့ဒီမကွေးတိုင်းမြို့ခရိုင်ဒီပြည်သူပိုင်းတွေကမဲသတိကျိုးတာစိတ်မှာပဲဖြစ်သွားတော့ဗျာဘယ်နဲ့အဲ့ဒီဒီခွဲဝင်းကျင်မှာဖောပေါ့ကိုဖောပေါ့ကိုဘူးမြန်မာစုအစည်းရဲ့အဖွဲ့ပေါ်တော့အလားတူသူစစ်ဆက်တော်ပေါ်တော့အကောင်းကိုရခိုင်ပြီးတော့ဒီကောင်းကင်ကကြားစရာရောရှာဟောအမဆင်းဝတ်စုပြီးတော့သူတို့ကစစ်တယ်ကဒီကားကိုရပ်ပြီးတော့ကားထဲကိုတက်ပြီးစစ်တယ်အချိန်မှာဘူဘူးမိမန်ဆိုးရဲ့တက်သားတယောက်ရဲ့ကားပေါ်ကိုတက်ပြီးစစ်တဲ့အချိန်မှာတက်မှတ်ပြီလေကအဲမှာတက်မှတ်ပြီနေတာနဲ့ပဲတက်သားတယောက်ကအဲ့ဒီဘူဘူးဒီလက်ပြဘူးဘူးအဲ့လိုထူထောင်ပြပြီးတော့ကားပေါ်ကနေစင်းကြီးတယ်ကဒီလာစင်ကြီးတယ်မှာဒီဘုံမျိုးပိုင်းဆိုကဒီကဲတောင်းတယ်ဖြစ်ပြီးတော့ဒီဘုံကြီးဆော်ပြီးပြီးတပားကတော့ဒီဘာမကွေးစစ်စင်းလုံးမှာအရေးပေါ်အနေနဲ့ဟိုဖိတ်လာတော့နောက်ဆုံးရတာတော့ဒီတည်တော်တယ်လို့ကြည့်ရတယ်ကြာအပြန်လာပြစ်ဆောင်မှုလေးဖြစ်တယ်အဲ့လိုဘုံကြီးဆော်ပြီးတဲ့အချိန်မှာပြန်လာပြစ်ဆောင်မှုလေးကောက်ပေါ်မှာပါလာတဲ့ဒီဒီရဲ့လဲပေါ်ဒီကလည်းအပြန်လာပြစ်ဆောင်မှုလေးဖြစ်တယ်လို့ကြာခုနလုံးမကျင်ဒါကြောင့်တော့စလီလောင်းပေါ့စလီလောင်းကိုကောက်စီယာကတော့ထပ်ပြေးလို့ဆိုပြီးတော့ငားမယ်လို့ဆိုတော့နောက်ကနေလိုက်ကြည့်တယ်သူငားမယ်လို့ပြောလို့ဒီကူပြေးနိုင်တယ်ကဲပို့တော့တော့လေးဒီစားရတဲ့အဖွဲရပဲရေဆိုင်ပြည့်ပြီးတော့ပဲပြတ်တက်ခံရရဲ့အတွက်ဒီပေါ်ဒီတငါလောင်းတူဖြစ်တယ်ပေါ့တော့အချင်းမျိုးသားမိသားတွေကတယောက်ကတော့ရင်ပတ်ကိုကြီးကြီးသားပြီးတော့တယောက်ကတော့မျက်နှာမိကြသားတယ်ပေါ့
တိကမှုတွေဖြစ်သွားပြီးနောက်မှာမဲသလီသရားကိုပိတ်ဆို့တာတွေလုပ်ပြီးဖြတ်တန်းသွားလာခြင်းကိုပိတ်လိုက်တယ်လို့စစ်ဆေးရာတွေလည်းတင်းတင်းကြပ်ကြပ်လှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ဆုံးသူတွေကိုတော့ပွင့်ဖြူကဆယ်တော်တုတံမှာမိတကြိုခဲ့ပါတယ်။ဒါကမကွေးတိုင်းကအခြေအနေပါ။စကိုင်းတိုင်းခင်ဦးမြို့နယ်မှာဆိုရင်လည်းစစ်ကောင်စီတပ်တွေစီးနင်းလိုက်ပါလာတဲ့ကားကိုဇွန်လ22ရက်မနေ့ပိုင်းမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်စစ်ကောင်စီဘက်က70ဦးတိုက်ဆုံးခဲ့တယ်လို့တိုက်ပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့သူကအခုလိုပြောပါတယ်။
အဲ့ကောင်လေးကလည်းဒီတောက်ကြီးရမ်းနေကျွန်တော်တို့ရအောင်လေလာပြီးတော့ဒီကြက်တကယ်အချို့မလို့အဲ့ကျွန်တော်ကသမီးရလို့ကျွန်တော်တို့တန်လို့စံပြကြည့်ရရအောင်ဆက်တဲ့နေရာမှာပေါ့ဗျာကျွန်တော်ကတိကျအောင်တယ်ကိုအဲ့တော့ပြစ်တာပြစ်တဲ့ကြည့်တော့ကြာကျွန်တော်ကပေါ့တော့ဝင်လိုက်လာကျွန်တော်တို့ကဥပအောင်စားရတာလေတောက်ကြီးကတော့ကားပေါ်မှာကတော့အကုန်စားတာအတင်းကခြေတော့ဘာသမားရောစက်တောက်ပြီ
အပြန်လန်တိကျမှုအတွင်း၃ပွင့်နဲ့ရဲတူအပါအဝင်လက်နဲ့စက်လက်ကိုလည်းသိမ်းဆီးရမိခဲ့ပါတယ်လက်ရှိအချိန်မှာစစ်ကောင်စီတပ်တွေနေနေရှင်းလင်းရေးလုပ်ပါနိုင်တဲ့အတွက်ဒေသခံကြေးရွာသားတွေဟာထွက်ပြေးသိမ်းဆောင်နေရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဟာကံတစ်ကြေးရွာကိုပထမအကြိမ်မီးရှို့တုန်းကနေ90ကျော်နဲ့စစ်ပစ္စည်းတွေမီးလောင်ကျွမ်းသွားပြီးလက်ရှိအချိန်ထိကံတစ်ကြေးရွာသား20ကျော်အဖမ်းခံခဲ့ရပြီး10ယောက်ကိုစစ်ကောင်စီရဲ့တပ်ဖြတ်တာခံရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ